ဒီနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီကအင်းဆောင်အစိုးရကိုဖွဲ့စည်းလိုက်တာဟာနိုင်ငံရေးအရတန်တမန်လမ်းကြောင်းတစ်ခုကိုဖော်ဆောင်လိုက်တာဖြစ်တယ်လို့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့ဝန်ကြီးတစ်ပါးကပြောလိုက်ပါတယ်။ဒါပြင်စစ်ကောင်စီဘက်ကဘလို့ပဲနာမည်ပြောင်းပြောင်းပြည်သူလူထုတွေဘက်ကအယုံကြည်မရှိဘူးလို့လည်းနယူဒေါ်လာရေးဆန္ဒပြတပိတ်ခေါင်းဆောင်ကပြောလိုက်ပါတယ်။စစ်ကောင်စီဘက်ကဒီနေ့အင်းဆောင်အစိုးရဖွဲ့စည်းလိုက်တဲ့ပုံမှာနိုင်ငံရေးဖွဲ့စည်းတွေရဲ့သဘောထားတွေကိုကျွန်တော်ရန်နိုင်ကစူးစီးတင်ပြပေးသွားမှာဖြစ်ပါတယ်။ဒီမနက်ငယ်မှာအာဏာသိမ်းထားတဲ့စစ်ကောင်စီကသူတို့ချမှတ်ထားတဲ့ရှစ်လုံငန်းစဉ်၅ရက်ကိုဆောင်ရွက်ဖို့အတွက်အိမ်ဆောင်အစိုးရကိုဖွဲ့စည်းလိုက်တယ်ဆိုပြီးတော့ဒီနေ့နေဆွဲနဲ့ထုတ်ပြန်ကြေညာလိုက်ပါတယ်။ဒီပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတော့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်။ NUG သဘောထားတဲ့ကျွန်တော်ရဲ့ဟိုတူးချင်းတုံ့တက်ချက်ပြောချင်ပါတယ်။ဒါကတော့ပထမဦးဆုံးအခုလောလောဆယ်ကာလအတွင်းမှာမကြာမီရပဲရွေးကောက်ပွဲရလက်တွေကိုပယ်ဖြစ်လိုက်တယ်။ရွေးကောက်ပွဲကာလမှာမဲမတမာမှုတွေဖြစ်တယ်။ဒါကြောင့်မလို့ဒီရလက်ကိုပယ်ဖြစ်တယ်ဆိုရင်တန်ထွက်လာပါတယ်။အခုမရှိမနှောင်းမှာပဲအခုလိုမျိုးအိမ်ချောင်းဆိုရဟိုဖွဲ့စည်းလိုက်တယ်။နောက်တစ်ခါအရသားတွေပါဝင်နေနောက်တစ်ခါစစ်ဒီတက်မတော်ရဲ့ပုံစံနဲ့မကတော့ဘဲနဲ့နော်ဝင်းကြီးချုပ်အနေနဲ့တာဝန်ယူရဆိုပုံစံဖြစ်လာတာကတော့နိုင်ငံရေးလမ်းကြောင်းတစ်ခုကိုအထူးဖြင့်တန်တမန်ကြီးရလမ်းကြောင်းတစ်ခုကိုပေါ်ဆောင်နေလို့ယူဆပါတယ်။ဒါကြောင့်လဲဆိုတော့မကြာမီမှာကျွန်တော်တို့ဒီကုလသမဂ္ဂအပါဝင်နိုင်ငံတကာမှာစစ်ကောင်စီနဲ့ NUG ကြားထဲမှာဘဒုကိုအတိမတ်ပြုမလဲဆိုတော့ credential စိန်ခေါ်မှုကျွန်တော်တို့ရှိလာပါလိမ့်မယ်။ရှိလာတဲ့အချိန်မှာဒီစစ်ကောင်စီနေနဲ့အာဏာသိမ်းထားတယ်ဆိုတဲ့ပုံစံမျိုးနေနဲ့ဆက်သွားမယ်ဆိုရင်နိုင်ငံတကာအတိမတ်ပြမှုတွေအခက်အခဲရှိတယ်ဆိုရင်များသူတို့သတ်မှတ်ထားတာမသိပါဘူးအမှန်တော့အာဏာသိမ်းထားတဲ့သူကတော့အာဏာသိမ်းထားတာပဲဖြစ်မယ်အားကြောင့်လဲဆိုရီးကောက်ပွဲကာလမှာတော့ဒီမိုကရေစီနီလာကြပါဝင်ရှင်ပြိုင်ပြီးအနိုင်ရတဲ့သူမဟုတ်ဘူးဒါပေမဲ့ဒီလိုမျိုးဖြစ်ပျက်ကိုသူတို့အနေနဲ့အခုဆိုရင်တော့အစိုးရတည်းအနေနဲ့ထူထောင်ပြီးတော့လဲပတ်နေပါတယ်ဆိုတဲ့စောတကနဲ့တဘောချီအကြောင်းပြခြင်းနဲ့ပုံမူပြီးတော့ဟိုအတိမတ်ပြမှုလက်ခံမှုရရှိဖို့အတွက်ကြိုးစားမလားဆိုတဲ့သဘောမျိုးပေါက်နေတော့တွေ့ရပါတယ
်။ဒါပြင်စစ်ကောင်စီဖွဲ့ဝင်တဦးဖြစ်တဲ့ဦးခင်မောင်ဆွေကလည်းဒီပေါ်မှာသူ့ရဲ့သဘောထားကိုအခုလိုဆိုပါတယ်။
အဲ့ဒါကိုသူအောင်မြောင်လို့ဖို့ဆိုတာကောင်စီတည်းအနေနဲ့လို့ဖို့မဖြစ်နိုင်ဘဲနဲ့ဒီကျွန်တော်တို့ caretaker government ပေါ့အင်းဆောင်ဆူရအနေနဲ့လို့ဖို့အတွက်ဖြစ်မှာလည်းတိုက်နေပြီတဲ့အစည်းအဝေးကိုအဲ့ဒီမိမိချုပ်ကန်ပြီးတော့ဆောင်ရနိုင်ကြီးတွေရှိမှလည်းလို့ယူဆတဲ့အတွက်ကြောင့်မလို့ဒီလို caretaker government အနေနဲ့အဲကျွန်တော်တို့ဆောင်ရသွားဖို့ဆိုတာဖြစ်ပေါ်လာခြင်းဖြစ်တယ်လို့ပြောရပါလိမ့်မယ်နောက်ပြီးတော့
ဆရာနာသိမှုကိုစန့်ကျင်တဲ့မြန်မာနေဦးဒေါ်လန်ရေးကိုစတင်ခဲ့တဲ့မန္တလေးဆန္ဒပြတပိတ်ခေါင်းဆောင်ဒေါက်တာတေသာဆန်းကတော့စစ်ကောင်စီဘက်ကဘလို့ပဲနာမည်တွေပြောင်းပြောင်းသူ့အနေနဲ့အယုံကြည်မရှိဘူးလို့ပြောပါတယ်
အဲ့တော့ပြန်ပြောရရင်ကျွန်တော်တို့ပြည်သူတွေအနေနဲ့ကတော့ဒီကျန်းဖက်အာဏာသိမ်းစစ်ကောင်စီအနေနဲ့နာမည်တွေဘလို့ပဲခေါ်ခေါ်ဘလို့ပဲပြောင်းပြောင်းနော်အိမ်မဲဆောင်ဆောင်ခြံမဲဆောင်ဆောင်ကျွန်တော်တို့ပြည်သူအနေနဲ့တော့နော်လုံးဝအယုံကြည်မရှိဘူးဒါလုံးဝလည်းကျွန်တော်တို့ယုံယုံကြည်မှုကျွန်တော်တို့ကိုအတိမတ်ပြုမှုလည်းမရှိဘူးဆိုတာကိုပဲပြောချင်ပါတယ်ခင်ဗျ။တော့သူတို့အာဏာသိမ်းတဲ့အချိန်မှာအာဏာသိမ်းကြစားဟာလားတစ်နှစ်အာဏာသိမ်းတယ်ဆိုပြီးပြောခဲ့တဲ့နောက်ကျနှစ်နှစ်ဖြစ်တယ်ဟောအခုနောက်ပိုတော့နောက်ဆွေးသွားရတယ်။အတွက်ကျွန်တော်ဓာတ်တွေကိုကြည်ချင်းအပြင်ကိုပဲဒီအကျန်းဖက်စစ်ကောင်စီကိုကျွန်တော်တို့ဘလို့မဲ့ယုံကြည်လို့နော်မရဘူးဆိုတာအင်မတန်ထင်ရှားပါတယ်။အဲ့တော့ဒီစစ်ကောင်စီဒီကျွန်တော်တို့ပြည်သူလူထုအနေနဲ့ကတော့စစ်ကောင်စီဒီကျွန်တော်တို့ကိုလုံးဝလုံးဝနော်ကိုစားမပြုဘူးကျွန်တော်တို့လူထုအနေနဲ့လည်းလုံးဝအတိမတ်မပြုဘူးလက်မခံဘူးဆိုတာအင်မတန်ထင်ရှားပါတယ်ခင်ဗ
ျဒီနေ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန့်ခွန်းတဲမှာတော့ရွေးကောက်ပွဲကျင်းပနိုင်ဖို့နှစ်နှစ်အချိန်ယူရနိုင်တယ်လို့လည်းထည့်သွင်းပြောကြားသွားပါတယ်ဒါနဲ့ပတ်သက်ပြီးတော့ပြည်သူပါတီဥက္ကဋ္ဌဦးကူကိုကြီးကတော့
အဓိကတော့ကျွန်တော်တို့ဒီဟာကဖေဖော်ဝါရီလနေ့အာဏာသိမ်းမှုပေါ့နော်ဒါတက်ကတော့အာဏာသိမ်းတယ်လို့ပြောတာပေါ့အဲ့တော့အဲ့ဒီအချိန်ကြီးဖြစ်လာတာပုံလိုက်ကရက်ဖက်ရှစ်ဖက်ဆက်ဆံရေးကျစီတာကိုပြတာပဲကျွန်တော်အဲ့လိုပဲမြင်ပါတယ်အဲ့တော့ဒီအချိန်ကာလကန့်သက်ချက်တွေအရဖွဲ့စည်းပုံ2008အရအာထိန်တယ်ဆိုတော့နှစ်နှစ်အတွင်းမှာသူကရွေးကောက်ပွဲလုပ်ပြီးရတယ်ဆိုတော့အဲ့တော့မှမလုပ်နိုင်ဘူးဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေဟာသူတို့ကိုယ်တိုင်ကဖျက်သိမ်းလိုက်ပြီဆိုတဲ့သဘောတရားတွေဒါကြောင့်ဒီနေ့ TV ဒီနေ့မိန်ကောမှာသူကနှစ်နှစ်အတွင်းဒီကောက်ပွဲပြန်လုပ်ပေးမယ်ဆိုတော့ကိုတော့သူကဖွဲ့စည်းပုံကိုကိုးကားပြီးတော့သူကတတိပြုလာကိုတွေ့ရပါတယ်။ဟောဒါပေမဲ့ဟိုပြည်သူတွေရဲ့အမြင်ပါကစစ်တပ်ကရွေးကောက်ပွဲတွေလုပ်ပေးတယ်။2090ရွေးကောက်ပွဲရော2020ရွေးကောက်ပွဲရလက်ရော ချက်သိမ်းခံရတယ်ပေါ့အကောင့်ထဲမပေါ်ဘူးဆိုတဲ့အချိန်မှာရွေးကောက်ပွဲလုပ်ပြီးတက်လာတဲ့ကိုယ်စားလှယ်တွေကိုအာဏာလွှဲမယ်ဆိုတဲ့ဂတိလောင်တွေကတော့ပြည်သူတွေရဲ့ယုံကြည်မှုကိုရမှာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်
စစ်တပ်အာဏာသိမ်းမှု6လပြည့်တဲ့နေ့မှာပဲစစ်ကောင်စီကအင်းဆောင်အစိုးရကိုဖွဲ့စည်းလိုက်တာဖြစ်ပြီးတော့စစ်ကောင်စီလို့ခေါ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအနေနဲ့ဆက်ပြီးရှိသွားမယ်လို့လည်းဆိုထားပါတယ်စစ်ကောင်စီရဲ့အမိန့်အမှတ်152မြန်ဆောင်2021အရတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကနိုင်ငံတော်ဝန်ကြီးချုပ်ဖြစ်တာဝန်ယူသွားမှာဖြစ်တယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ